ရခိုင်ပြည်နယ်မောင်နှုံမြို့နယ်တောင်ပြိုစခန်းမှာထိန်းသိမ်းထားတဲ့လေဆိပ်ပြေးထုတ်ခါတဲ့150ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကနေတတိယအကြိမ်လွှဲပြောင်းယူခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအလံတင်အခမ်းအနားပြီးမှလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးကြံရှိနေတဲ့လေဆိပ်ပြေးထုတ်ခါတွေကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနတွေကနေညှိနှိုင်းပြီးမှထပ်ပြီးလွှဲပြောင်းဖို့အစီအစဉ်ရှိတယ်လို့လည်းမြန်မာအာဏာပိုင်တွေဘက်ကပြောပါရယ်။ဒီအချိန်လေးကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါမြန်မာရေပိုင်နဲ့အတွင်းဝင်ရောက်လာပြီးရခိုင်ပြည်နယ်မောင်သောမြို့နယ်တွင်ထိမ့်သိမ်းချင်းခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလေစီပြေဒုက္ခသည်150ကျော်ကိုဩဂုတ်လ10ရက်နေ့ညနေပိုင်းမှာမြန်မာအာဏာပိုင်တွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်လေစီပြေဒုက္ခသည်150ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေထံလွှဲပြောင်းပေးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လူဝေမှုကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးခင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာတို့ကဆယ်ရက်နေမှာတောင်ပြည်လေဆဲမှာ38နိုင်ငံအိုက်တစ်ခါမှာပဲကျွန်တော်တို့နိုင်ငံနေကြားမှာရှိတဲ့တရားမှာပဲကျွန်တော်တို့ဒီကနေပြီးတော့မှာ70နိုင်ငံနိုင်ငံအလံပင်ခန္ဓာလုပ်ပါတယ်70နိုင်ငံလုပ်ပြီးတော့မှာအနိုင်ငံနဲ့ပြည်သမားကြီးမှာလက်နောက်ကြီးခုပြီးတော့မှာ2နိုင်ငံမှာပြီးသွားပြီးတော့ပါကျွန်တော်159ဦးပါဖြစ်ပြီ
ဒီလေစီပြေဒုက္ခတွေလွှဲပြောင်းရေးခန္ဓာကိုနိုင်ငံအလံတင်ခန္ဓာပြီးတောင်ပြူလက်ဝဲစခန်းမှတ်တိုင်39နေ့နေဆက်စခန်းမှာလွှဲအပ်တာဖြစ်ပြီးတော့နောက်ထပ်လွှဲပေးဖို့ဥယျာဉ်230ကျော်ကျန်ရှိနေသေးတယ်လို့ရခိုင်ပြည်နယ်လက်ဝကညွှန်ကြားရေးမှူးဦးခင်စိုးကပြောပါတယ်။ကျန်ရှိနေသေးတဲ့ဒုက္ခသည်တွေပြန်လွှဲပေးနိုင်ရေးအတွက်နိုင်ငံခြားရေးဝန်ကြီးဌာနကလည်းညှိနှိုင်းပြီးမှလှုပ်ဆောင်သွားရမယ်လို့လည်းရခိုင်ပြည်နယ်လူဝေမှုကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးခင်စိုးကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ကတော့အများဆုံးလက်ကြောင်းလက်ခံဖို့တယ်ကျွန်တော်တို့ကတော့အောက်ချီကတော့တောင်းအပ်ပေးပါတော့မှာသူတို့ဒီကပေါက်သိဝင်နေပါလို့လည်းကျွန်တော်ပြောတယ်တစ်ခါကနေကြောင်ဆောင်တဲ့ဒါလေးတွေလည်းအများဆုံးလက်ကြောင်းလက်ခံဖို့ဆောင်ရွက်ပေးပါဆိုပြီးကျွန်တော်တို့ကလည်းဒါပြောကြတာရှိတာပေါ့နော်။ဒီလိုလည်းအဲ့ဒီကကျွန်တော်လက်ကြောင်းလက်ခံတဲ့အရေးချက်ကိုကျွန်တော်တို့ရှိနိုင်ငံခြားရေးဝန်ကြီးဌာနကတော့ကျွန်တော်တို့ရှိအကြောင်းပြမှာနိုင်ငံခြားရေးဝန်ကြီးဌာနကပြီးလည်းအစိုးရဘက်အကြောင်းပြတဲ့ခါမှာဒီနယ်အစိုးရဘက်ကလည်းကျွန်တော်တို့ရဲ့ပတ်သက်ပြီးတော့လက်ကြောင်းလက်ခံဆောင်ရွက်ဖို့ကြောင်းပြမှာကျွန်တော်တို့က
ဒီအထိမ့်ထိမ့်ကလေစီပြေဒုက္ခတွေတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအများစုပါဝင်နေတယ်လို့မြန်မာနိုင်ငံသားတွေလည်းပါဝင်နေပြီးတခြားနိုင်ငံမှာလွတ်လပ်ကင်ဖို့အတွက်နေရက်ကိုစွန့်ခွာခဲ့တယ်လို့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးလှသိန်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီရခိုင်ကလည်းဖြစ်ပြပါလေလူတွေအများကြီးရှိတယ်။မင်္ဂလာရှိလည်းရှိရတယ်ဆိုတော့သိရတာပေါ့လေ။ဒါနဲ့ကျွန်တော်တို့ဒီကတက်ရတဲ့လူတွေကဒီမှာဒုက္ခရောက်တယ်လို့ဒုညာတဏှာတော့မရှိလို့လာခြင်းဖြစ်တာပဲ။ဘာလဲအဲ့ဒီကိရောဒီမှာချင်းချက်တင်နေတဲ့အချိန်မှာသူကလည်း support ပေးနေတဲ့မင်းတွေပါတယ်ကရောက်သွားလို့ရှိရင်သူတို့ပြည့်ရှိနေကောင်းလား။ဒီလိုလည်းဒီကတော့ဒီမှာရောက်ကြပြီ။အများကြီးရောက်သွားကြ
။ရခိုင်ပြည်နယ်သွင်းမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်လေစီပြေဒုက္ခတွေကိုမူရင်းနိုင်ငံကိုပြန်ပို့တာဟာကောင်းမွန်တဲ့လုပ်ရလို့လေ။မောင်တော်လူတော်ပြည့်စီရတော်ကနေအခုလိုမကြားခဲ့ပါဗျ။ဒီ
စီဒုက္ခတွေလည်းပြောရတာ။ဒီမှာမောင်တော်နေမှာလည်းဒီတိုင်းထားတယ်ဆိုလို့ရှိရင်မလိုလားတော့ပြဿနာတွေပေါ်လာမှာဒီကခံကြရတာလည်းပဲနေပြီးတော့အတွင်းကောင်းကြမှုတွေရှိနေပြီးတော့သူတို့နေရာသူတို့ပြန်ပို့လာတော့ကောင်းဆုံးလို့ဆရာတော်ဒီလိုပဲနေပါလေ
။ပြီးခဲ့တဲ့မေလတွင်ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလေစီပြေဒုက္ခတွေ200ကျော်ဖမ်းမိခဲ့တယ်လို့အေယာဝတီတိုင်းဖျာပုံခရိုင်တွင်းမှာ900ကျော်ဖမ်းမိခဲ့ပြီးပူရီတောင်မောင်တော်ရှိတောင်ပြူလက်ဝဲစခန်းနဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်မှတ်တိုင်39နီးမှာထိမ့်သိမ်းထားရကနေမနေ့ကနှစ်နိုင်ငံအာဏာပိုင်တွေကနေတစ်ဆင့်159ဦးကိုတတိယကြိမ်လွှဲပြောင်းပေးအပ်ခဲ့တာလည်းဖြစ်ပါတယ်။အထိမ့်သိမ်းခံရသူလေစီဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသား200နီးပါးပါဝင်နေပြီးတော့ဇွန်လမှာရခိုင်ပြည်နယ်မောင်တော်ပူရီတောင်စစ်တွေပောက်တော်မြောက်ဦးမြို့နယ်ဘက်ကိုတပ်ဆိုင်ရာတွေကနေပြန်လည်ပို့ဆောင်ခဲ့ပါတယ်။ဒီလေစီပြေဒုက္ခတွေတွေကိုပြီးခဲ့တဲ့ဇွန်လတုန်းကပရမကျင်း150ဦးဒုတိယကျင်း189ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကနေလွှဲပြောင်းရယူခဲ့ပါတယ်ခင်ဗျာ